မြန်မာနိုင်ငံကစီးရီးပရိပတ်တွေချုပ်နေရတဲ့ချင်းပြင်းတွေကထောင်နဲ့ချီတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကအိန္ဒိယချင်းတရုတ်နိုင်ငံကိုတရားမဝင်ပို့ဆောင်ပြီးတရုတ်နိုင်ငံသားတွေရဲ့ဇနီးမယားဖြစ်အတင်းအကျပ်လက်ထပ်ခိုင်းတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်တော်စုကသုတေသနလေ့လာချက်အသစ်ကဖော်ပြပါရတယ်။ John Hopkins Bloomberg တက်တို့လူလူချမ်းမာရေးဌာနရဲ့သုတေသနလေ့လာချက်အရတရုတ်နိုင်ငံမှာဇနီးမယားဖြစ်အတင်းအကျပ်ပေးဆပ်ခံရတဲ့အမျိုးသမီးခန့်မှန်းချက်9500တိရှိတဲ့အကြောင်းလည်းဖော်ပြခဲ့တာပါ။တိုင်နောင်ကလေးတယောက်သာရေခွင့်ပြုတဲ့မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထက်အမျိုးသမီးဥယျာဉ်က33သန်းလောက်ရောင်းနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေသရင်းကမြန်မာလာအိုကမ်ဘောဒီးယားတို့လိုနိုင်ငံတွေကချို့တဲ့သူအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအိမ်တော်ဘက်ဖြစ်ငွေပေးပေါင်းသင်းနေတာဖြစ်ပါတယ်။တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ထွက်ပြေးလာသူတွေအပြင်တရုတ်နိုင်ငံမှာရှိနေစေမြန်မာနိုင်ငံကအမျိုးသမီးတွေကိုမေးမြန်းပြုစုထားတဲ့အစီရင်ခံစာထဲမှာတော့အတင်းအကျပ်ပေးစားခံရတဲ့အမျိုးသမီးတွေကိုအတင်းသားသမီးယူခိုင်းတာတွေရှိတဲ့အကြောင်းလဲဖော်ပြထားတာပါ။ပြိပခတ်တွေနေရဲဆုံးခွာရတာတွေနဲ့စရဲကြက်တက်မှုတွေကြောင့်အမျိုးသမီးတွေမြန်မာနိုင်ငံကိုဆုတ်ခွာနေကြပြီးတရုတ်နိုင်ငံမှာအမျိုးသမီးအမျိုးသားလူကြီးမမြတ်တမှုတွေကြောင့်အထူးသဖြင့်ဇနီးမယားလူဝတ်ချက်တွေရှိနေတဲ့ကျေးလက်ဒေသတွေမှာဇနီးဖျားမယားတွေဖြစ်နေရောင်းစားခံရတာဖြစ်တဲ့အကြောင်းအစီရင်ခံစာပြုစုသူတို့ဖြစ်တဲ့ Drew Cotland Robinson ကပြောဆိုခဲ့ပါတယ်။အစီရင်ခံစာအတွက်မင်းမြန်ခဲ့သူအမျိုးသမီးတူဟာဆိုရင်လဲတုံးငိမ့်တိုင်းတိုင်းဇနီးမယားဖြစ်ရောင်းစားခံပြီးတုံးငိမ့်စလုံးအတင်းကျပ်ကလေးမွေးခိုင်းခဲ့တယ်လို့လဲဆိုပါတယ်။ပေးစားခံရတဲ့အမျိုးသမီးတွေထဲမှာမိသားစုနဲ့ရွာလူကြီးတွေကစီစဉ်တာတွေလဲပါဝင်လက်ရှိသလိုဇနီးမယားဖြစ်ရောင်းစားခံရသူတွေထဲမှာအသက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ကျပ်လောက်ထိပေးရလေရှိတယ်လို့လဲသူတေတီကပြောပါတယ်။